H1N1 လို့ခေါ်တဲ့ရာသီသုတ်ကွေးရောဂါဖြစ်ပွားမှုပြန့်နှံ့မှုဆိုင်ရာအာဏာရဲနဲ့ပတ်သက်ပြီး WHO ကမှကျန်းမာရေးဌာနနဲ့လက်တွဲလှုပ်ဆောင်နေကြောင်းရန်ကုန်တိုင်းကျန်းမာရေးဌာနကဒီကနေ့ညနေပိုင်းမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ် H1N1 တုတ်ကွေးရောဂါဟာမကူးစက်နိုင်ခင်ကြိုတင်ကာကွယ်နိုင်တဲ့အပြင်48နာရီအတွင်းဆေးကုသမှုခံယူနိုင်ရင်အသက်အန္တရာယ်စိုးရိမ်စရာမရှိဘူးလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့ထားပါတယ်
အခုယောဂဖြစ်ပွားပြန့်နှံ့မှုဆိုင်ရာအနေအထားနဲ့ပတ်သက်ပြီး WHO ကမ္ဘာကျန်းမာရေးဌာနနဲ့လက်တွဲလှုပ်ဆောင်နေကြောင်းရန်ကုန်တိုင်းကျန်းမာရေးဌာနကဒီကနေ့ညနေပိုင်းမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။တိုင်းဒေသကြီးကုသရေးဦးစီးဌာနမှူးဒေါက်တာတာထွန်းကျော်ကဒီယောဂဟာဒေသတွင်းနိုင်ငံတွေမှာပြန့်နှံ့ဖြစ်ပွားနေတယ်လို့ကာကွယ်ကုသနိုင်တာမို့စိုးရိမ်စရာတိတ်မရှိဘူးလို့အခုလိုပြောပါတယ
်။ဒီရာသီတုတ်ကွေးနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့နော်အလွန်တရာကြောက်ရွံ့စရာမရှိတဲ့အကြောင်းနော်ဆရာတို့နိုင်ငံမှာဆရာတို့ရဲ့ရန်ကုန်မှာမြို့ပေါ်မှာရှိတဲ့ဆေးရုံကြီးများသမားတော်ကြီးများဟာဆရာတို့ရဲ့ဒီအရာဒီတုတ်ကွေးယောဂါကိုချီချီရောက်ရောက်ကင်တွယ်ကုသပေးနေတယ်ဆိုတဲ့အကြောင်းကိုလည်းဆရာအနေနဲ့သတင်းစကားအနေနဲ့ပြောလိုပါတယ်။ရာဒီတုတ်ကွေးဆိုတဲ့ယောဂါဟာနှစ်တိုင်းဖြစ်နေကြယောဂါပဲဖြစ်ပါတယ်။အထူးဆန်းယောဂါမဟုတ်ပါဘူး။နော်ဆရာတို့နိုင်ငံအပါအဝင်ဆရာတို့ရဲ့အိမ်ကြီးချင်းနိုင်ငံဒီမှာလဲဒီယောဂါဖြစ်ပွားနေတာဖြစ်ပါတယ
်အေးမြင့်ဆောင် H1N1 2009ဖြစ်ပွားနေသူတွေ ਨੇ ပတ်သက်ပြီးကျမရေဝန်ကြီးဌာနကသတင်းထုတ်ပြန်ရမှာယောဂါဖြစ်ကြောင်းအတည်ပြုနိုင်တဲ့လူနာ73ဦးသေဆုံးကလေးငယ်တဦးရှိခဲ့ပြီးဒီကလေးငယ်ဟာချင်းပြည်နယ်မတူပီကားလို့ဖော်ပြထားပါတယ်သေဆုံးကလေးငယ်ဟာရာသီတုတ်ကွေးလို့ယောဂါလက္ခဏာနဲ့ကိုက်ညီတဲ့လက္ခဏာတွေပြသနေတာမို့ဒီယောဂါကြောင့်သေဆုံးတာဖြစ်နိုင်တယ်လို့သတ်မှတ်ချင်းခံရတာလည်းဖြစ်ပါတယ
်ချင်းမတူပီမှာအတည်ပြုသူရှိရာ10ဦးကကြတော့အေး H1N1 ဖြစ်တာပါဟုတ်ဒီမှာကလေအိတ်ကလေးကဟုတ်တယ်အိတ်ကလေးကအဲ့ဒီနေတော့အစဖြစ်ပြီးတော့မှာပေါ့အေးဆရာဖြစ်တယ်ပေါ့နော်ဒါပေမဲ့အေးဆရာဖြစ်တဲ့အချိန်မှာညီမတို့ကအဲ့ဒီအချိန်မှာဖုံးပြီးတော့မှာပေါ့နော်ကလေးအထူးကူရဲ့ဒါနိုးစစ်အနေနဲ့ကသူကခုနညီမပြောသလိုပဲစပီးယားနမူနီးယားဆိုတာကပြင်းထန်အဆောက်ရောင်ရောဂါကိုပြောတာဒီစပီးစီးနီးယားဆိုတာကသွေးစိတ်တက်ခြင်းပေါ့နော်အဲ့ဒါလည်းသုံးသွားပါတယ်ညီမတို့ကဘာလို့အဲ့ဒါကိုထည့်ထားလဲဆိုတော့ညီမတို့သူ့ကိုကအေးအစ်ကန်ကအေးအစ်ကန်အဝါလို့မတတ်မပါဘူးဘာဖြစ်လဲဆိုတော့သူ့ကိုမစစ်ခဲ့ရလို့ပါမှသုံးသွားတယ်ခလေးကူကူကလည်းစပီးယားနမူနီးယားလည်းစတူစီရမလို့ပေးခဲ့တယ်ဆိုလို့ညီမတို့ဒီဥစ္စာကိုအဲ outbreak ထဲကိုထည့်ထားတာပါမ
ှလက်ရှိမှာတော့ရန်ကုန်ဆေးရုံကြီးမှာ2ဦးရန်ကုန်ထွေထွေယောဂါကူဆေးရုံတင်မှာ2ဦးစစ်ကူတာခံနေရပါတယ်ချင်းပြည်နယ်မတူပီမြို့နယ်မှာရှိတဲ့အတီးပြုတ်လူနာ10ဦးကတော့ပြန်လည်ကျန်းမာစာပြုနေပြီလို့ကျန်းမာရေးဝန်ကြီးဌာနဗဟိုကူးဆက်ဌာနခွဲကဒေါက်တာတန်နာအောင်ကပြောပါတယ်ဒီယောဂါနဲ့ပတ်သက်လို့တိုင်းနယ်ပြည်နယ်တွေမှာကျန်းမာရေးစောင့်ရှောက်မှုတွေတိုးမြင့်လှုပ်ဆောင်ထားပြီးယောဂါနဲ့ပတ်သက်လို့ကျန်းမာရေးစစ်ဆေးချက်တွေကိုလည်းအများဆုံးစစ်ဆေးနိုင်မှုပြည်နယ်နဲ့တိုင်းတွေမှာစီစဉ်ဆောင်ရွက်နေတယ်လို့ဒေါက်တာတန်နာအောင်ကပြောပြပါတယ
်နှစ်တိုင်းပဲဟိုကျမတို့က outbreak ဖြစ်လာလို့ရှိရင်အမြန်ဆန်းတက်လို့ရအောင်အဲ့အရာကိုဖြန့်ဝေထားရပေါ့နော်တုတ်ကွေးယောဂါဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့လေတုတ်ကွေးနဲ့ယောဂါပေါ့နော် influencer like illness လို့ခေါ်ရဲအဲ့ဒါရဲ့နောက်ပြီးတော့ပြင်းထန်တဲ့အဆောက်အအုံယောဂါပေါ့နော် severe acute respiratory infection အဲ့ဒီနှစ်မျိုးစောင့်တက်သိဖို့အတွက်ကိုပေါ့နော်ဒီဟာ WHO ရဲ့အထောက်ပံ့နဲ့ကျွန်တော်တို့အဲ့ဒီဥစ္စာကိုလုပ်ဖို့စီစဉ်ဆောင်ရွက်နေပါတယ
်ဒီယောဂါကို2009ခုနှစ်ကလေးကမြန်မာနိုင်ငံမှာစတင်တွေ့ရှိခဲ့တာဖြစ်ပြီးအချို့သောနှစ်တွေမှာရာဂနန်းထိကူးစက်ခံရခြင်းရှိတော့လေဒီနှစ်တွေလိုလူသေဆုံးမှုမရှိခဲ့ပါဘူးလက်ရှိရန်ကုန်တိုင်းဒေသကြီးအတွင်းမှာဖြစ်နေတဲ့ကူးစက်အတည်ပြုခံလူနာတွေနဲ့ပတ်သက်လို့ရန်ကုန်ဆေးရုံအုပ်ကြီးဒေါက်တာအေးကိုကိုကအခုလိုပြောပါတယ
်ဆေးရုံတက်တာတပါးတော့ရှိပါတယ်လက်ရှိရှင်ရတဲ့ဆိုင်ရာဝန်မရှိသေးပါဘူ
းနော် H1N1 အတွက်ကာကွယ်ဆေးထိရောက်တဲ့ကုသဆေးတွေမရှိသေးပါဘူးယောဂခံစားနေရတယ်လို့တန်တရားရှိတယ်ဆိုရင်နီးစက်ရဆေးရုံဆေးပေးခန်းတွေမှာကုသဖို့ခံယူဖို့ယောဂကူးစက်မခံရအောင်ကြိုတင်ကာကွယ်နိုင်ဖို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်